င်္ဂလာပါရှင်2024ခုနှစ်ဩဂုတ်လ6ရက်လွတ်လပ်တဲ့အာရှအသံ RFA ရဲ့အင်ကာနီမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစပီးထုတ်လွှင့်နေပါပြီ။ကျမဂျူလိုင်မျိုးပါရှင်။ဒီနေ့မနက်အစီအစဉ်မှာစစ်ကောင်စီကိုတိုက်ခိုက်မှုတွေမှာပြည်ပနိုင်ငံတချို့ကူညီနေတယ်လို့စစ်ကောင်ဆောင်ကဆွဆွဲလိုက်တဲ့အကြောင်းနဲ့အတူနောက်ဆုံးရသတင်းတွေနဲ့သတင်းဆောင်ပါတွေကိုထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးသတင်းတွေကိုတင်ပြပါမယ်ရှင်။လာရှိုးအခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်ရမခါကအကြီးတန်းစစ်တပ်အရာရှိတွေနဲ့အဆက်အသွယ်မရတဲ့အကြောင်းစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမနေ့ကမိန်ခွန်းမှာထည့်သွင်းပြောကြားလိုက်ပါတယ်။ရမခါကိုကိုကန်တပ်ဖွဲ့ MNDAA နဲ့ပူးပေါင်းတပ်တွေသိမ်းပိုက်ပြီးတဲ့နောက်ပထမဆုံးမိန်ခွန်းပြောတာလည်းဖြစ်ပါတယ်။ဒီအကြောင်းအပြည့်အစုံကိုသတင်းတွေအပြီးမှထုတ်လွှင့်သွားဖို့ရှိပါတယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့ကိုစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ဒေသခံ9ယောက်သေဆုံးပြီးတော့4ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့တန်းအမျိုးသားလူမျိုးရေးတပ်မတော် TNL ကမနေ့ကသတင်းထုတ်ပြန်ပါတယ်။ကုတ်ခိုင်မြို့လေလန်းစုံကုတ်ခိုင်မြို့မှဈေးနဲ့မြို့ရဲကိုဘုံးတွေကြားရောက်ပောက်ကွဲပြီးတော့ဆိုင်ကယ်မောင်းလာတဲ့အမျိုးသား3ယောက်နဲ့မြို့လေကဒေသခံ2ဦးသေဆုံးသွားတာလို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာယာရုကနေနှုတ်ထွက်သွားကြောင်းဆောင်စီချုပ်ဗိုလ်ချုပ်ကြီးဝေကာအက်ဆမန်ကရုပ်မြင့်တန်ကြားကနေမနေ့ကကြေညာလိုက်ပြီးကြားပြတ်အစိုးရဖွဲ့စည်းမယ်လို့ပြောလိုက်ပါတယ်။ငြိမ်းချမ်းစွာနေကြဖို့နဲ့ပြီးခဲ့တဲ့သတင်းပတ်တွေကဖြစ်ပွားတဲ့မငြိမ်သက်မှုတွေအတွင်းသေဆုံးရသူတွေအတွက်တရားမျှတမှုရစေရမယ်လို့ကြေညာပေးတဲ့အကြောင်း AFP သတင်းကဖော်ပြပါတယ်။သူ့အနေနဲ့တာဝန်အပြည့်အဝယူမယ်လို့ပြောပေမဲ့ကြားပြတ်အိမ်ဆောင်အစိုးရကိုသူဥဆောင်မလားဆိုတာကိုတော့မသိရသေးပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အခြေအနေကိုအမေရိကန်ပြည်ထောင်စုကမျက်ခြေမပြတ်စောင့်ကြည့်နေကြောင်းသမ္မတအင်ဖြူရော်ကမနေ့ကပြောလိုက်ပါတယ်။ဆန္ဒပြပွဲတွေကိုနှိမ်နှင်းပြီးဝန်ကြီးချုပ်ရှိတ်ဟာစီနာနိုင်ငံကထွက်ပြေးသွားပြီးတဲ့နောက်ဖွဲ့စည်းတဲ့ကြားပြတ်အစိုးရအနေနဲ့အားလုံးပါဝင်တဲ့ဒီမိုကရေစီလုပ်ငန်းစဉ်ကိုဖော်ဆောင်ဖို့လည်းတိုက်တွန်းလိုက်ပါတယ်။ EU ဥရောပသမဂ္ဂကလည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာစနစ်တကျနဲ့ငြိမ်းချမ်းတဲ့ဒီမိုကရေစီအသွင်ကူးပြောင်းဖို့တိုက်တွန်းလိုက်ပါတယ်။အချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်မှာညမထွက်ရအမိန့်ကိုအိန္ဒိယနိုင်ငံကကြေညာတဲ့အကြောင်း Reuters သတင်းမှာဖော်ပြပါရယ်ရှင်။ထိုင်းမှာတပ်သား10ယောက်ကိုအဝတ်အစားမပါဘဲမိုးရေထဲမှာ9နာရီကျော်ကြာမတ်တပ်ရက်ခိုင်းပြီးရိုက်နှက်ဒဏ်ပေးတဲ့အရာရှိတွေကိုစုံစမ်းစစ်ဆေးမယ်လို့ထိုင်းတော်ဝင်တပ်ကပြောကြားတဲ့အကြောင်း Bangkok Post သတင်းကမနေ့ကဖော်ပြပါရယ်။ချင်းမိုင်ကမြင်းတပ်မှာပြီးခဲ့တဲ့ကြာသပတေးနေ့ကဒီဖြစ်ရဲ့အကြောင်းကိုတပ်သားတယောက်ရဲ့ညီမက Facebook လူမှုကွန်ရက်မှာတင်ခဲ့ပါဗျ။ဒီတပ်သားတွေကိုမိုးရီထဲမှာကိုလုံးတီနဲ့6နာရီလောက်ရက်ခိုင်းထားချိန်အတွင်းရိုက်နှက်ကန်ကြောက်ပြီးတက်နှင်းတယ်လို့យေတာထားပါဗျ။ဒါရီဟာအမားယွင်းတဲ့လုပ်ရက်တွေဖြစ်တယ်လို့တော်ဝင်တက်ပြောခွင့်ရသူကပြောပါဗျ။တက်စီးမြင်းစီကန်းတွေကိုအခြေခံကြကြဆောင်ရွက်တင်ပြီးတော့အခုလိုမတင်တော်တဲ့နီးမျိုးနဲ့အလွန်အကျွံဒဏ်ပေးတာကိုလည်းရှုတ်ချတယ်လို့ဆိုပါဗျ။သတင်းတွေကိုတင်ပြခဲ့တာပါရှင်စစ်ကောင်စီကိုတိုက်ခိုက်နေတဲ့အဖွဲ့အစည်းတွေကိုပြည်ပနိုင်ငံတချို့ကကူညီနေကြောင်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဆွဆွဲပြောဆိုလိုက်ပါတယ်ဒီဆွဆွဲချက်ဟာမမှန်ကန်ကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့နိုင်ငံရေးလှိလသုံးသက်သူတွေကပြောပါတယ်ကိုကျော်ထွန်းနိုင်တင်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာလက်နက်ကင်ပြိပခတ်တဆိုးရှည်စေလိုတဲ့ပြည်ပနိုင်ငံတချို့ဟာစစ်ကောင်စီကိုတိုက်ခိုက်နေတဲ့အဖွဲ့အစည်းတွေကိုကူညီထောက်ပံ့နေကြောင်းစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဆွဆွဲပြောဆိုလိုက်ပါတယ်စစ်ကောင်စီကိုတိုက်ခိုက်နေတဲ့အဖွဲ့တွေငွေကြေးလက်နက်နဲ့ဤပညာအကူအညီတွေရအောင်ပြည်ပနိုင်ငံတချို့ကဆောင်ရွက်ပေးနေတာလို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဩဂုတ်လ9ရက်နေ့မှာပြောပါတယ
်လက်နက်ကန်ပဋိပက္ခတဆုရှိရေးနဲ့မြန်မာနိုင်ငံဘက်မှသူတို့လိုချင်တဲ့လက်ခဏာမျိုးရရှိစေလိုတဲ့ပြည်ပနိုင်ငံအချို့ဟာလက်နက်ကန်တောင်းကြသူတွေနိုင်ငံရေးသဘောထားကွဲလွတ်သူတွေကအကြပ်ပဲလမ်းစဉ်ဆောင်ရနေကြတဲ့အဖွဲ့အစည်းတွေကိုငွေကြေးရရှိအောင်အစားအသောက်ရရှိအောင်စီးပွားရရှိအောင်လက်လက်ခရိုင်မိကြောက်ရရှိအောင်ဤပညာများရရှိအောင်အုပ်ချုပ်ထပ်ပေါ်မှုအခွင့်အလမ်းများရရှိအောင်လုံဆောင်လေရှိပြီးပြည်ပမီဒီယာများကိုလည်းစိတ်ဓာတ်စစ်ဆေးလုပ်နိုင်အောင်ကူညီပေးလက်ရှိတာကိုလည်းတွေ့ရပါတယ
်ဘယ်နိုင်ငံတွေကကူညီထောက်ပံ့နေတယ်ဆိုတာကိုတော့တိတိကျကျပြောဆိုတာမရှိပါဘူးအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီဝန်ကြီးချုပ်ရုံပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်ကတော့စစ်ကောင်စီကစစ်ရှုံးနေတာကြောင့်မ မဟုတ်မမှန်ဆွဆွဲပြောဆိုတာလို့ပြောပါတယ်
။သူ့မိကွန်းတစ်စုံလုံးကိုခြုံငုံကြည့်ရရင်တော့ဗျာတနိုင်ငံလုံးမှာစစ်ရှုံးကြီးရှုံးနေတယ်ဆိုတော့အနေထားတစ်ခုကိုဒါသူဖော်ပြသွားတယ်ပေါ့နော်။အဲ့လိုရှုံးတဲ့အခါမှာလဲ ID ခက်မှာဟိုဂျန်ဟောင်းကြီးကိုလာပြန်ကျွေးတဲ့သဘောမျိုးပေါ့။အခြားနိုင်ငံတွေကနေပြီးတော့ကူညီနေတယ်။အခြားနိုင်ငံတွေကနေပြီးတော့နေချဲ့တော့မယ်သိရမှာ။အဲ့ဒီတော့ကြောင့်မို့အဲ့ဒီဟာကြီးကိုဒီတမတော်နဲ့ပေါင်းပြီးတော့ကာကွယ်ကြပါဆိုတာမျိုးတွေပေါ့နော်။နောက
်တရုတ်မြန်မာနယ်စပ်မှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ EO နဲ့မြေတချို့မှာလက်နက်ခဲယမ်းမိကြောင်စက်ရုံကြီးတည်ထောင်ပြီးလက်နက်တွေခဲယမ်းတွေခောက်ခွဲရေးပစ္စည်းတွေထုတ်လုပ်နေတယ်လို့လည်းစစ်ကောင်စီကောင်းဆောင်ကပြောပါတယ်။အဲ့ဒီစက်ရုံတွေကထုတ်လုပ်တဲ့လက်နက်တွေကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တခြား EO အဖွဲ့တွေကိုထောက်ပံ့တာရောင်းချတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါ့အပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ PDF အဖွဲ့တွေကင်ဆောင်နေတဲ့စစ်သွေးရေးဆက်တွေ drone တွေနဲ့လက်နက်ခဲယမ်းတွေဟာပြည်ပနိုင်ငံတွေကရရှိနေတာလို့ဆိုပါတယ် MNDA TNLA နဲ့ဆက်ဆက်အဖွဲ့တွေအသုံးပြုနေတဲ့ drone တွေနဲ့ short tight drone တွေဟာဒီပညာရအသိမြင့်နေထားတယ်လို့လည်းပြောပါတယ်စစ်ကောင်စီခေါင်းဆောင်ရဲ့စွပ်စွဲပြောဆိုချက်တွေကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးနိုင်ငံရေးလီလာသုံးသပ်သူဒေါက်တာဆိုင်းကြည်စင်ဆိုကတော့နိုင်ငံတကာအနေနဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုသာပေးကြည့်လက်နက်ကိုင်အဖွဲ့တွေကိုကူညီထောက်ပံ့တာမရှိကြောင်းပြောပါတယ
်နိုင်ငံတကာကအခုလက်ရှိမြန်မာနိုင်ငံနဲ့ဆိုင်တဲ့ကိစ္စတွေမှာကျွန်တော်တို့ကူညီကယ်ဆယ်ရေးအထူးသဖြင့်စီးရင်နွမ်းပါမှုလို့ဘာလို့ညာလို့ပေါ့နော်အခက်အခဲအကျက်တဲတွေကိုထောက်ပံ့ကူညီမယ်ဆိုပြီးတော့တရားဝင်ပြောထားတဲ့ဟာတွေရှိတယ်ဆိုတော့အဲ့လိုခေါင်းစဉ်အောက်ကနေပြီးတော့ကူညီထောက်ပံ့နေတဲ့ဟာတွေကတော့ရှိတယ်လက်နက်ကိုင်အဖွဲ့အစည်းတွေကိုထောက်ပံ့နေတယ်ဆိုတဲ့ဟာတော့မရှိသေးဘူ
းလက်နက်ကိုင်ပြည်ပခါကိုနိုင်ငံရေးအရာမဖြစ်ရှင်းမဲ့လက်နက်ကိုင်တိုက်ခိုက်နေတာတွေကိုလက်ခံလို့မရတာကြောင့်နိုင်ငံတဝင်တင်းငင်အေးချမ်းမှုရတဲ့အထိဆက်လက်ကြိုးပမ်းသွားမယ်လို့လဲစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောခဲ့ပါတယ်ခင်ဗျာ
စစ်မှုထမ်းကြောင့်ပျက်စီးထားတဲ့အနာဂတ်တွေပြိုကွဲသွားတဲ့မိသားစုတွေရုန်းကန်နေရတဲ့ဘဝတွေအကြောင်းအားဖြင့်ကပြည့်ပြည့်စုံစုံပြောပြသွားပါမယ်ကျွန်တော်စင်မုံးပ
ါကျွန်တော်မန်ယူပါကျွန်တော်ကကြောင်းစရာပါဒါကစစ်မှုထမ်းဥပဒေနဲ့ထွက်ပြေးခဲ့သူ၃ယောက်ဖန်တီးထားတဲ့ရေဇံလမ်းပါ
ဒါကို RFA ရဲ့ Facebook, YouTube, Spotify နဲ့ Apple Podcast တွေမှာနားဆင်နိုင်ပါတယ်
။စစ်မှုထမ်းကြောင့်ကြုံတွေ့နေရတဲ့ဖြစ်ရပ်တွေကိုရင်ပွင့်ကျင်နေဆိုရင် RFA ရဲ့ Signal နဲ့ Viber နံပါတ် +1 2 3 2 2 3 5 0 1 8ကိုယုံကြည်စိတ်ချစွာနဲ့ဆက်သွယ်နိုင်ပါတယ်
။ရေဇံလမ်းဟာဖိနိုင်ကန်လူတို့ရဲ့နေစဉ်ဘဝဖုံဖုံကိုထင်ဟပ်စေမှာပါခင်ဗျာ
။အခုဆက်ပြီးတော့ပြီးခဲ့တဲ့မေလ18ရက်နေ့ကဘူးသီးတောင်မြို့ကိုအာရခတက်တော် A ကသိမ့်ပိုက်အပြီးနောက်ဆက်တွဲအခြေအနေတွေအကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ဇက်ဘဇာဒုက္ခသည်စခန်းကရိုဟင်ဂျာတချို့ရဲ့ပြောကြားချက်တွေနဲ့ကုလသမဂ္ဂတာဝန်ရှိသူတဦးရဲ့သုံးသက်ချက်တွေကိုကိုရဲကောင်မြင့်မောင်တင်ပြပါလိမ့်မယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဇက်ဘဇာမှာရိုဟင်ဂျာဒုက္ခသည်အနည်းဆုံး1,000,000လောက်ရှိတဲ့ထဲကအများစုဟာ2019ခုနှစ်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေလုပ်ခဲ့ကထွက်ပြေးလာကြတာပါ။ဒါပေမဲ့အခုနောက်ပိုင်းမှာအခြားချင်းချောက်မှုအစ်စ်တစ်ခုကြောင့်ဒုက္ခသည်အစ်စ်တွေထပ်ပြီးရောက်လာနေပါသေး။ဆိုင်ဖာရာမန်ဆိုတဲ့မျိုးသားဟာပြီးခဲ့တဲ့မေလ18ရက်ကဘူးသီးတောင်မြို့ကနေဇနီးနဲ့ကလေးငယ်တွေကိုခေါ်ပြီးထွက်ပြေးခဲ့ရသူပါ။သူကဘူးသီးတောင်မြို့နယ်အနီးဝန်းကျင်ရွာတွေကတောင်းနဲ့ချီတဲ့သူတွေအားလုံးဟာတိုက်ခိုက်မှုကနေထွက်ပြေးခဲ့ရတဲ့အကြောင်းရိုက်တာသတင်းဌာနကိုပြောပြနေတာပါ။သူတို့ဘူးသီးတောင်မြို့ကနေထွက်ပြေးလာရတဲ့တိုက်ခိုက်မှုကိုလက်ရှိအာဏာသိမ်းထားတဲ့မြန်မာစစ်တပ်ကိုတော်လှန်တိုက်ခိုက်နေတဲ့အာရခတပ်တော် AA ကနေကျူးလွန်နေတာလို့သူကပြောပါတယ်။အခုချိန်မှာအာရခတပ်တော် AA ဟာရခိုင်ပြည်နယ်ကမြို့နယ်တော်တော်များများကိုသိမ်းပိုက်ထားပြီးဘူးသီးတောင်မြို့ကလည်းပြီးခဲ့တဲ့မေလကလေးကသိမ်းယူလိုက်တဲ့အကြောင်းကြေညာထားပါတယ်။ AA တပ်ဖွဲ့တွေဟာရွှေဝင်ကြားတွေကိုပိတ်မှတ်ထားဆက်ဆံခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေရှိနေပြီး AA ဘက်ကတော့ဒီဆွဆွဲချက်အားလုံးကိုညှင်းဆန်ထားပါတယ
် By the 16th of May it appeared that there were no more military left in Butadong town
ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးရုံးအကြီးအကဲ James Rode Haba ကတော့မေလ16ရက်ကစပြီးဘူးသီးတောင်မြို့မှာမြန်မာစစ်တပ်ရဲ့တပ်ဖွဲ့တွေမရှိတော့ဘဲမေလ18ရက်မနက်ပိုင်းလောက်ကစပြီး AA တပ်ဖွဲ့တွေကဘူးသီးတောင်မြို့ဒေသခံတွေကိုမြို့ကနေထွက်ခွာခိုင်းတဲ့အကြောင်းရိုဟင်ဂျာတော်တော်များများဟာ2019ခုနှစ်တုန်းကလိုပဲအိမ်ကနေထွက်သွားရင်ပြန်လာလို့ရတော့မှာမဟုတ်ဘူးလို့သိကြတဲ့အတွက်ထွက်မသွားခြင်းတဲ့အကြောင်းပြောခဲ့တဲ့နောက်တိုက်ခိုက်မှုတွေစဖြစ်ခဲ့တာလို့ပြောပါတယ် ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကနေဒေသခံတွေကိုဆက်သွယ်မေးမြန်းချက်တွေအရတော့ဗုဒ္ဓတော်မျိုးတက်ခိုက်မှုတွေတာဝန်ရှိသူဟာအေးအေးဖြစ်တဲ့အကြောင်းညွှန်ပြနေတယ်လို့ James Rode ဟဘာကပြောပါတယ်။သူကဗုဒ္ဓတော်မျိုးဖြစ်စင်မှာအေးအေးတက်ဖွဲ့တွေမိစရှုခဲ့တာပါလို့ပြောတာတွေကိုတော့အတိမပြုတ်နိုင်သေးတဲ့အကြောင်းပြောသွားပါတယ်။ဗုဒ္ဓတော်မျိုးကနေအိမ်နဲ့မိလောင်တာမြန်မာစစ်တပ်ရဲ့လေကြောင်းတက်ခိုက်မှုကြောင့်ပါလို့အရခတတ်တော်အေးရဲ့ပြောခွင့်ရသူတူကမေလာ19ရက်ကရိုက်တာကိုပြောခဲ့ပြီးမြေကုလသမဂ္ဂနဲ့ရိုက်တာသတင်းဌာနတို့ရဲ့လေလာစုံစမ်းမှုတွေအရတွေ့ရှိချက်တွေနဲ့တော့ဆန့်ကျင်နေပါတယ်။ရိုက်တာသတင်းဌာနကဘူးဒီရောင်ဒေသခံ12ဦးကိုဖုန်းနဲ့ရောဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာလူကြိုင်မှာမေးမြန်းပြီးဘူးဒီရောင်မျိုးဖြစ်စဉ်အကြောင်းကိုလေလာစုံစမ်းခဲ့ပါတယ်။ဒီမေလာ19ရက်ဖြစ်စဉ်မတိုင်ခင်နဲ့နောက်ပိုင်းဂျိုဒူးကရတဲ့ဓာတ်ပုံတွေကိုလည်းနှိုင်းယှဉ်ပြီးစစ်ဆေးခဲ့တာဖြစ်ပါတယ်။ဘူးဒီရောင်မျိုးတက်ခိုက်မှုတွေတာဝန်ရှိတာဘသူပဲဖြစ်ဖြစ်ထောင်ထဲချီတဲ့ရိုဟင်ဂျာတွေကတော့ပြီးခဲ့တဲ့မေလလယ်လောက်ခရဲကဘင်္ဂလားဒေ့ရှ်ဘက်ကိုထပ်ပြီးထွက်ပြေးနေကြပါတယ်
။အခုဆက်ပြီးကရင်နီတိုင်းရင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်ရှင်။ဒေတာတွင်ကထူးခြားတဲ့သတင်းတွေကိုမြန်မာစာတန်းထိုးနဲ့တင်ပြထားပါတယ်ရှင
်။သရယဘယ်စီမူချကစီအစီဘီဂီယာလီတမြချီနုစလီပရိုဂူယီရင်ငနငီရင်ငေချီလီအောက်ဂုတ်လချိုတဲမွန်ဂီမော်လီယဖီကယာလီတရီတကာယေရင်စတဘလကီဆီယာနာခုံညာနဟောဒီတကလေပိနီတရီတကာစီတဲ့ဟေဒမာယကိနကစပေါကူခီဘူဆူဗီမူဆူလဟူပူစီတဲ့ဤဆိုနီကယာလီလီရလမီဆူကလေဟီနီတရီတကာစီစီဒဘရဘီယဖီဆဲစီတဲ့ဟေဒမာလိုဘဲနီဂရူတမီချိုဟီနီတရီတကာစီတဲ့ဟေနဘာဘရဲ
ဒီရကေပရဆူဗီမကူကလီလီယာဘဘဆာခါလီဆူလီဟိုပိုစီတီယငီမြကလီတာယာပရဘူနာကဆူပိုခီနီစင်ညာဒူစီတီခူခီဘမုချာနီကီယာဆီလီဟိုဒဲလာမီဆူကလေပူနိုချီကီချူခေခေနမာရီချူကာနေငျက်ပြဆေဟယာနီဒူမီဆီလဟိုကူပရဒီယာကူဆာမနောကပေါထူယေဟီနီဒူဖိုနာခုငယ်ကီချီချိုချော်နီပူနိုခူခီမီလာမီဆူကလေဆူလီဟိုစီတီနီရီချူကာနေငျင်မာပြဆေဟယာနီချီဆူလီဟိုပိုစီတီငီနဘေလိုဘဲနေဂရကိချခဲလေဒနီနာကဒဲစီတီပူနဟေနီဒူကလီလီယာပရဘက်ဆာခါလီဘမုတ်ချန်ရန်ဒီစီလီဟူနမာဦးနီကတိုးထူတရတလူလချီတဇောကူနမာအီရှိုတာပလောနီပရလူပူနချီရီရှိုဘီခိုနီကလူဇောကူအငီမုကာစီတီနမာလိုဘဲနေဒူဟေနီပူနာအချီယိုတူဘီလာမီဆိုကလဲစီတီဟူအီဆိုဟယာနီပရပူနခူခီဖော်ရှိစီတီဟူချိုချာနီငဲဖျာတခွေတဲရှိစီတီနဘဲအိုနီဒူယကလီလီယာပရဘက်ဆာခါလီနမာအမှုချိုင်နဲ့ဒီစီလီဟိုတိုးသူစီလီဟိုပူနအောင်နေတဲ့ဇဲလတ်ချီစီလီဟိုဆာဆာမွန်းမောင်နေကြီးရှေးဆူပရပူနစရဒော်ဗီဘီလူချော်ပလီယန်မှာငောင်ချော်နေကဘရောခါလီကိုစီတဲ့နေချီချာနေပူနခုချီချီကချစ်ဖာနီလောက်ရချီခုံညာရတဲ့လိုပဲနေကမူကာချီတမူပလီနီတရေဘိုစီတဲ့နေမှာဂျေတာနီပေကရီဂျယ်လီကေချက်လာတဲ့ပတ်ရီကောစီအိုင်စီအတွေးမူနီဥပညာဟင်းနေတဲ့ပူနအရေးစိုးလာလည်းရှင်နဲ့ညာတဲ့မွန်ပြည့်ဖြူနဲ့ခါလီခမရလင်းနေနီတာကိုမွန်ပြည့်ချေအော်တူရင်းမမကန်နေဖူးနခုခေဘီလူရှော့ပလီယာတို့ကနာလျှောက်ကိုစီတဲ့နေချေပလင်းနီလောက်ရတဲ့ဖူးနချေဘရခါလီကိုစီတဲ့နေပဲချေခုခေထိကလက်ချ်ပါနီလောက်ရတဲ့ခါလီတာရူဖူးနကဲချေရပလိုငင်းနေဖူးနခုခေမုကာစီတဲ့နေပဲလိုဒူနေတဲ့ဟေနေဖောနာသူနာဘရခါလီကိုစီတဲ့တို့ဘရဘဘဆဲစီတဲ့နေပဲထိကလက်ချ်ပါနီလောက်ရချေရချကနေငင်းမှာပြဆဲဟရနေမှာအိုနေဒီစင်ငင်းနေပေါ်နာတိကလပါယငင်းနေပေါ်ဖို့နခုခေတလဘဲနေစီတဲ့နမအိုအဲနီလာဒီဘရဘဲဆဲပရဟနေဒီတိကလပနာချီပြဆဲဖို့နခုခေစရီတော်ဗီကူဆဆူဟရနေစီတဲ့နဘရဘဲဆဲခါလီကူစီတဲ့အိုနေဘဲတိကလချစ်ပါယတုန်နေစီတဲ့နမအိုနေချီဒီမောဆိုဗီမကူနေဘဲကလပါယတုန်နေစီတဲ့နမအိုနေဒီစရီတော်ဗီပူရဗီဝါဝီလူချပလီယာလေလဲကီနမအင်္ဂါထော်နီပရောခါလေးကိုစီတဲ့နေတကောဆူဆူနီချာချီမဆေနာအိုင်စီပိုတီယိုနီဘီဇိုလာလန်ငီချင်းညာတဲချီတို့ခဲနေညာတဲကူနမအပရဆောဆူချိုနီပရနေနအော်နီဒီတူစီနာငီဇဲဖို့ဖူးနစင်ငီနီဒီ
ဘီဂွန်ကိုတီရီကျာစီဟေနာဘီယီနဟောရောပွင့်ဖဲတပေါ်မြဆူနီဒါကပေကျာလီဒီတီကျာစီတဲ့လော်ပလီဟေဘူးဒရီနီစီ
အဖေရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဒီမှာပဲရန်နာပါရစေမြန်မာပြည်သူပြည်သားတွေအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေကြပါစေရှင
် Radio Free Asia